မေရိကန်ပြည်ထောင်စုမှာဒေါ်လာ 1.9 ထရီလီယံသုံးဆွဲမဲ့ကိုဗစ်ကပ်ရောဂါကာလထောက်ပံ့ရေးဥပဒေချမ်းကိုအထက်လွှတ်တော်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်အတွက်သူသမ္မတတာဝန်ယူပြီးနောက်ပိုင်းမှာပထမဆုံးအဓိကဥပဒေပြည်ပြည်အောင်ပွဲတစ်ခုဖြစ်ပါတယ်။အကူအညီတွေပေးဖို့လာနေပါပြီဆိုပြီးဂရီပေးခဲ့တဲ့အတိုင်းဆောင်ရွက်နိုင်ဖို့အတွက်ခြေလှမ်းကြီးတစ်ခုလှမ်းနိုင်လိုက်ပြီဆိုတာဒီကနေ့ကျွန်တော်ပြောနိုင်ပါပြီလို့ဥပဒေချမ်းကိုအတည်ပြုပြီးမိနစ်ပိုင်းအတွင်းမှာပဲသမ္မတဂျိုးဘိုင်ဒန်ကအင်ဖြူတော်မှာပြောဆိုပါရယ်ဒီဥပဒေချမ်းကိုဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုရဖို့နောက်ဆုံးအချိန်အထိအပြောင်းအလဲတွေအများကြီးလုပ်ခဲ့ရတယ်လို့အချိန်အတော်ကြာကြာဆွေးနွေးခဲ့ကြရပါတယ်အထက်လွှတ်တော်အမတ်တရားရဲမှာ Republican တွေဘက်ကထောက်ခံမဲမပါပဲထောက်ခံမဲ50ကန့်ကွက်မဲ49မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်အထက်လွှတ်တော်အတည်ပြုတဲ့ဥပဒေချမ်းကိုဥပဒေအဖြစ်သမ္မတဘိုင်ဒန်လက်မှတ်မထိုးခင်မှာပြန်ပြီးတော့ညှိနှိုင်းအတည်ပြုဖို့အောက်လွှတ်တော်ကိုပေးပို့လိုက်ပြီးဖြစ်ပါတယ်